COVID ကယောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းတွင်ယောဂါထိန်းချုပ်ရေးကန့်သတ်ချက်တွေကိုလိုက်နာဖို့တိုးမြင့်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။ကယောဂါကူးစက်မှုတွေထိန်းချုပ်နိုင်ရင်အိမ်မာနေဖို့အမိန့်ထုတ်ထားတဲ့ရန်ကုန်တိုင်းတွင်ဒီကနေ့ကစပြီးသတင်းနှစ်ပတ်ကြာစိတ်ယုံအလုံယုံတွေကိုယာယီပိတ်လိုက်ပြီးတော့ဖွင့်ခွင့်ရစိတ်ယုံတွေကိုတော့ယောဂါကာဝေးညွှန်ကြားချက်တွေနဲ့ညီမညီစစ်ဆေးဖို့စီစဉ်နေပါတယ်။ကယောဂါအန်ဒီယန်နဲ့ကူးစက်မှုကနေကာဝေးရေးညွှန်ကြားချက်တွေကိုလည်းတိတိကျကျလိုက်နာဖို့ရက်ွက်တွေထဲမှာလည်းလိုက်လံဆော်ဩနေပါတယ်
။မိသားစုပေါင်းလို့ခင်ဗျာဒီလိုအစားအသောက်များဝယ်ယူခြင်းဆေးရုံးနဲ့ကျမ်းမာရေးကိစ္စရများအတွက်ဝယ်ယူခြင်းများကိုမိမိတို့နေအိမ်မှတအူးသာဆောင်ရွက်ရန်ဖြစ်ပါသည်။အပြင်ထွက်တိုင်းနှာခေါင်းစည်းမတ်စက်စင်ရန်နဲ့မိမိတို့အရာဝတ္ထုများကိုကင်တွယ်ပြီးတိုင်းလက်ကိုမကြကနာစင်ကြယ်စွာစင်ကြောရန်လိုအပ်ပါသည်။24ရက်6လ2020ရင်းဒီမှ9ရက်10လ2020ရင်းဒီအထိသောလုံးရေလုံငန်းများအခြားသောလုံငန်းများစားသောကိုယ်နှင့်မပတ်သက်သည့်ဆိုင်ရာအားလုံး၁၄ရက်တိုင်ပြည်သိမ်းထားရမည်ဖြစ်ကြောင်းလေးစားသောဖြင့်အတိပေးပန်ချနှိုးစော်တိုက်တော်အပ်ပါသည်
ကိုဗစ်ကယောဂါကြောင့်သေဆုံးမှုတွေနဲ့ကူးစက်မှုတွေတိုးလာနေတဲ့ရန်ကုန်တိုင်းမှာအသွာအလာကန့်သတ်တာအတိပြုလူနာနဲ့ထိတွေ့မှုရှိသူတွေကိုရှာဖွေဖော်ထုတ်တာအပါအဝင်ယောဂါကူးစက်မှုကာကွယ်ရေးလုပ်ငန်းတွေအတွက်ကျန်းမာရေးဝန်ထမ်းအင်အားထပ်တိုးထားတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။အဖွဲ့ဝင်23ဦးပါဝင်တဲ့ကယောဂါကာကွယ်ထိန်းချုပ်ကုသရေးဆိုင်ရာအဖွဲ့3ဖွဲ့ဟာလည်းကွင်းစင်ဆောင်ရွက်နေပြီးနှစ်ပတ်အတွင်းမှာထိရောက်တဲ့ရလဒ်တွေထွက်ပေါ်လာဖို့ရည်မှန်းထားတယ်လို့လည်းပြောပါတယ်။ဒါပေမဲ့လည်းလက်တွေ့အောင်မြင်မှုရဖို့ကလူလူရဲ့ပူးပေါင်းပါဝင်မှုလိုအပ်တယ်လို့လည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးကပြောပါတယ
်။ယောဂဖြစ်ရင်လည်းကိုဗစ်နဲ့တင်တူတဲ့လက္ခဏာတွေပေါ့နော်။အဲမျိုးဖြစ်ရင်လည်းကြိတ်ပြီးတော့အိမ်မှာမကုဘဲနဲ့စောစောပြောစောစောတီစောစောအကျိုးရှိဆိုတော့ပဲကျွန်တော်တို့ကျန်းမာရေးဝန်ထမ်းတွေနဲ့ပူးပေါင်းဆောင်ရွက်ပေးပါ။ contact tracing တွေမှာလည်းဟိုမစိုးရိမ်ပါနဲ့မကြောက်လန့်ပါနဲ့ပူးပေါင်းဆောင်ရွက်ပေးပါ။အဲ့လိုပူးပေါင်းဆောင်ရွက်လို့နေပြန်ကောင်းသွားတဲ့လူတွေဆိုလည်းဘူထောင်နဲ့ချီပြီးတော့ရှိနေပါပြီ။အဲ့လိုပဲ contact tracing မှာလည်းပိုးစစ်စေတို့ယောဂဘုကင်းစင်တို့အိမ်ပြန်သွားတဲ့လူတွေလည်းဒါထောင်ထဲမှာကတောင်းနေတောင်ချီပြီးရှိနေပါပြီပေါ့နော
်ကျမိုင်းနဲ့အောက်စားဝန်ကြီးဌာနရဲ့ဒီကနေ့မနက်ပိုင်းထုတ်ပြန်ပြီးချိန်အထိတခွဲတီပြူလူနာ 9,800 ကျော်ရှိနေပြီးသေဆုံးသူကတော့ 133 ဦးရှိပါတယ်ယောဂဘုပျောက်ကင်းလို့စေယုံစင်ဝင်ရသူကတော့ 2,000 ကျော်အထိရှိနေပါပြီယောဂထိန်းချုပ်ကာကွယ်ရေးမှာအရှင်မြင့်ဆောင်ရွက်နေခြင်းဖြစ်တာကြောင့်ကိုယ့်ရဲ့နေအိမ်တွင်သာနေထိုင်ပြီးယောဂဘူးကူးစက်ခံရတဲ့အခြေအနေကနေကင်းဝေးအောင်ဆောင်ရွက်ဖို့ဗဟိုကူးစက်ယောဂတိုက်ဖြတ်ရေးဌာနကညွှန်ကြားမှုဒေါက်တာခင်ခင်ကြီးကသတိပေးထားပါတယ်
။အခုလက်ရှိအခြေအနေမှာတော့ပြည်သူလူထုအနေနဲ့ဒါနဲ့ပတ်သက်လို့အားလုံးမှာစိတ်တော့ကရှိရဲဆိုတာနားလဲပါတယ်။လက်ရှိဖြစ်ပေါ်မှုကတော့ဘယ်ချိန်ပြီးမလဲဒါကဘယ်သူမှမသိနိုင်ပါဘူး။သို့တော့အားလုံးရဲ့ပူးပေါင်းပါဝင်ဆောင်ရွက်မှုကောင်းတယ်ဆိုလို့ရှိရင်တော့ဒါဟာကျမယ်ဆိုတာသိကြပါတယ်အခုအကျိုးရှိဆုံးအထောက်အဆုံးနဲ့ငွေမကုန်နိုင်တဲ့ကာကွယ်ရေးနည်းလမ်းကတော့အိမ်မှာနေဖို့ပဲဖြစ်ပါတယ်အခုအချိန်မှာကျမတို့ကဒီဗိုင်းရပ်စ်နဲ့ဒုသားနဲ့တိုက်ပွဲဆင်နွှဲနေရတာဖြစ်ပါတယ်အဲ့ဒီခါမှာဆိုလို့ရှိရင်ချမှတ်ထားတဲ့အမိန့်တွေညွှန်ကြားချက်တွေသူတွေမတိမ်တိတိကျကျလိုက်နာဆောင်ရွက်ဖို့လိုပါတယ်ဒါအုပ်ချုပ်တဲ့သူတနည်းအားဖြင့်ဆိုရက်ွက်ကြီးရွာဆက်ပါဝင်ပါတယ
်မိမိနေအိမ်တွင်သာနေထိုင်ရေးအစီအစဉ်စတင်နေတဲ့ရန်ကုန်တိုင်းမှာရဲခါဖြန့်ဝေဖို့လိုအပ်လာရင်ရရှင်စနစ်နဲ့အခြေခံစားတောက်ကုန်တွေဖြန့်ဖြူးပေးနိုင်မှုစီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနကကြိုတင်ပြင်ဆင်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်ဆန်းစုကြည်ကလည်းကိုဗစ်ရောဂါနဲ့ပတ်သက်တဲ့အကျိုးဆက်တွေလိုအပ်ချက်တွေအတွက်အသုံးပြုဖို့ဗဏ္ဍာရေးဝန်ကြီးဌာနကအထွေထွေပူရှံငွေဘီလီယံ1000ကျော်ကိုသုံးဖို့သတ်မှတ်ထားတယ်လို့ပြည်ခဲ့တဲ့အင်္ဂါနေ့ကအွန်လိုင်းကနေတဆင့်ပြောကြားတဲ့မိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့ပါတယ်ရှင်ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်